Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဩဂုတ်လ6ရက်စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လင်းနေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မြန်မာနိုင်ငံကိုအကူအညီပေးဖို့သူ့ရဲ့ကြိုးစားမှုတွေကိုလက်လျှော့မှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးကပြောပါရယ်။နောက်ထိုင်ဝမ်ရေလက်ကြားမှာဒီနေ့စနေနေ့အထိစီးရီးလေးကျင်းမှုတွေကိုတရုတ်ကဆက်လုပ်နေပါရယ်။နောက်အရေးပါတဲ့ဥတုရာသီဖောက်ပြန်ထိန်းချုပ်မှုလိုမျိုးဆွေးနွေးမှုတွေကိုရပ်ဆိုင်းထားတဲ့ပြန်ပြီးဆွဲတဲ့လုပ်ရမျိုးတရုတ်အနေနဲ့မလုပ်သင့်ဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါရယ်။စတဲ့သတင်းတွေကိုမှအင်ဂျင်နီယာနဲ့အတူတင်ဆက်ပေးသွားဖို့ရှိပါရယ်ခင်ဗျာ။ကျွန်တော်ကတားညိုပါ
။ကောင်းပါပြီရှင်။လက်ရှိဒီမြန်မာနိုင်ငံအကျက်အတဲကိုအပြေရှာရေးကြိုးပမ်းနေတဲ့အာဆီယံအနေနဲ့အဓိကစိန်ခေါ်မှုတွေကဘာတွေပါလဲ
and if you really want the military to start thinking about negotiating with NUG then ASEAN has to empower the NUG
ဒါကတော့ Odd ASEAN ရှင်ပြိုင်ဖွဲ့ကိုတည်ထောင်သူလည်းဖြစ်ဒီ Odd ASEAN ရှင်ပြိုင်ဖွဲ့ကိုတည်ထောင်သူဖြစ်တဲ့ Derby Stothard က VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ပြည်တွင်းအခြေအနေပေါ် PPSD အမြင်တည်တက်မေးမြန်းခန်းတို့အတန်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခက်ပြိုက်ကဘာစတဲ့အစီအစဉ်တွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုသားညုံနဲ့အတူကျွန်မကပြောပြမှာပါရှင
်မြန်မာနိုင်ငံရင်းနဲ့ပတ်သက်ပြီးတော့အာဆီယံ2ကုစလေအနေနဲ့မြန်မာနိုင်ငံကိုတတိယအကြိမ်တွားရောက်ဖို့ပြင်ဆင်နေပြီးတော့မြန်မာနိုင်ငံကိုအကူအညီတွေပေးဖို့အတွက်သူ့ရဲ့ကြိုးစားမှုတွေကိုလည်းလက်လျှော့မှာမဟုတ်ဘူးဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပရက်ဆွန်ခွန်ကသတင်းတောက်တွေကိုပြောပါတယ်လာမယ့်စက်တင်ဘာလအစောပိုင်းမြန်မာနိုင်ငံကိုတတိယအကြိမ်တွားဖို့သူပြင်ဆင်ထားတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအခြေအနေတွေကိုထိန်းသိမ်းကင်တွယ်တွားဖို့လည်းသူကသတိပေးပြောဆိုပါတယ်
။ And I say it clearly publicly if more execution are conducted then things will have to be reconsidered.
လူသစ်ရှင်ကြားကိုပြောပြပါပြီဒီလိုမျိုးနောက်ထပ်ကွန်မြတ်တက်ဖြတ်မှုတွေထပ်လုပ်မယ်ဆိုရင်တော့ချင်းတွေကိုပြန်စဉ်းစားသုံးသပ်ရပါလိမ့်မယ်ကျွန်တော်တို့ရဲ့ရည်တည်ချက်ကိုပြန်သုံးသပ်ရပါလိမ့်မယ်ဒီအတွက်အာဆီယံနိုင်ငံကြီးဝန်ကြီးကိုဦးစလုံးကသဘောတူထားပါတယ်ဆိုပြီးတော့ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးလည်းဖြစ်မြန်မာရေးအာဆီယံ2ကုစလည်းဖြစ်တဲ့ press conference ကိုပြောဆိုသွားတာဖြစ်ပါတယ်နိုင်ငံရေးလှုပ်ရှားသူ၄ဦးကိုတည်တံစီရင်ကွန်မြတ်ခဲ့တာကမြန်မာနိုင်ငံတည်ငြိမ်အေးချမ်းစီဖို့အတွက်အာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေခဲ့တယ်လို့လည်းသူကပြောပါတယ်အာဆီယံလှည့်ကြောက်ဥက္ကဋ္ဌဖြစ်တောင်းယူထားတဲ့ကမ္ဘောဒီးယားနိုင်ငံဟာမြန်မာပြည်အာဆီယံအထူးကူစလေအဖြစ်လဲပရက်ဆွန်ခွန်ကိုခန့်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးများနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းမှာတော့မြန်မာစစ်ကောင်စီတယောက်ခွင့်မရပါဘူး။မြန်မာနိုင်ငံဘက်ကတိုးတက်ဖြစ်ထွန်းမှုတွေမမြင်ရသေးတော့စစ်ကောင်စီကိုအာဆီယံမှာကုစားပြုခွင့်မပေးဘူး။အာဆီယံနိုင်ငံကြီးဝန်ကြီးတွေကသဘောထားအတူတူရှိတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကြုံလာတဲ့အကြမ်းဖက်မှုတွေနဲ့နိုင်ငံရေးအချက်အလက်တွေကိုဖြေရှင်းဖို့မြန်မာပြည်အာဆီယံဘုံသဘောထား၅ချက်ကိုစစ်ကောင်စီဥက္ကဋ္ဌအပါအဝင်အာဆီယံခေါင်းဆောင်တွေက2022ခုနှစ်အတွင်းမှာပဲတင်ပြတဲ့ချခဲ့တာပါ။ဒါကမြန်မာစစ်ကောင်စီဘက်ကလိုက်လျောဖို့ပြက်ကွက်တယ်ဆိုပြီးတော့အာဆီယံရောနိုင်ငံတကာကပါဖြစ်တင်ပါတယ်။မြန်မာစစ်ကောင်စီဥက္ကဋ္ဌကတော့ကပ်ဘေးနဲ့မငြိမ်သက်မှုတွေကြောင့်ဒီသဘောတူညီချက်တွေကိုအကောင့်ထည့်ဖို့အတွက်မဖြစ်နိုင်ခဲ့တာပါဆိုပြီးတော့သူ့ရဲ့မိကုံးတင်မှာပြောဆိုခဲ့ပါတယ်ခင်ဗျာ။
ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရောက်လာခဲ့ပြီးတဲ့နောက်မှာလက်တုံ့ပြန်မှုအနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးစီရေးလေ့ကျင့်မှုတွေလုပ်နေရမှာအခုစနေနေ့မှာလေတရုတ်လေယာဉ်တွေနဲ့စစ်သင်းမောတွေဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့စီရေးလေ့ကျင့်နေကြတယ်လို့ထိုင်ဝမ်ကပြောပါတယ်တချိန်တည်းမှာပဲအမေရိကန်နဲ့လုံခြုံရေးနဲ့အခြားကိစ္စရဲ့ဆိုင်ရာဆွေးနွေးမှုတွေကိုလည်းတရုတ်ဘက်ကရပ်ဆိုင်းထားပါတယ်တရုတ်ဘက်ကထိုင်ဝမ်ကျွန်းတစ်ဝိုက်ကနေရာ6ခုမှာကြီအစ်စ်တွေသုံးပြီးစီရေးလေ့ကျင့်မှုတွေကိုလုပ်နေတာအစီအစဉ်အတိုင်းရဆိုရင်တနင်္ဂနွေနေ့ထိကြာမြင့်မှာပါတရုတ်သင်းမောတွေနဲ့စစ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားမှာစီရေးလေ့ကျင့်နေပြီးထိုင်ဝမ်ပိုင်းနယ်မြေအဆက်လိုင်းအထိကိုရောက်လာကြတယ်လို့ထိုင်ဝမ်ကပြောပါတယ်ဒါဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့လေ့ကျင့်နေတာလို့ဆိုပါတယ်တရုတ်နိုင်ငံကတော့ထိုင်ဝမ်ဟာသူ့အချုပ်အခြာပိုင်နေမည်ဖြစ်ပြီးတော့ထိုင်ဝမ်ကပြောနေတဲ့ဒီငယ်ဆက်မြင်းဆိုတာကိုလည်းလက်မခံထားပါဘူး
ကမ္ဘာကြီးအတွက်အရေးပါတဲ့ဥတုရာသီဖောက်ပြန်မှုထိန်းချုပ်ရေးလိုမျိုးဆွေးနွေးမှုတွေကိုရပ်ဆိုင်ထားတဲ့ဒီပြန်ပြီးဆွေးနွေးလို့ရမှုကိုတရုတ်အနေနဲ့မလုပ်သင့်ဘူးဆိုပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအခုဩဂတ်စ်လ6ရက်နေ့စနေနေ့မှာပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဦးထားနန်စီပလိုစီတွားရောက်ခဲ့တဲ့ပုံမှာဒီလက်ထုတ်မြန်တဲ့သဘောနဲ့တရုတ်နိုင်ငံဘက်ကအမေရိကန်နဲ့ဆွေးနွေးမှုမှန်သမျှကိုရပ်ဆိုင်ထားပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုတော့ပါအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးတွေဟာနှစ်ပေါင်းများစွာအတွင်းမှာအခုတစ်ခေါက်မှအဆိုးဆုံးအခြေအနေကိုရောက်ခဲ့ပါတယ်။ဖိလစ်ပိုင်ရောက်နေတဲ့ကန်နငကြိုင်းဝန်ကြီးဟာဖိလစ်ပိုင်သမ္မတနဲ့ဒင်းစာရှင်းလင်းပွဲလုပ်ရမှာအခုလိုမှတ်ချက်ပေးပြောဆိုတာဖြစ်ပြီးတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးတင်းမာမှုကိုဖြေလျှော့ဖို့အတွက်အမေရိကန်ဘက်ကရည်ရွယ်ထားပါတယ်လို့လည်းသူကပြောပါတယ်။အမေရိကန်အောက်လွှတ်တော်ဦးထားထိုင်ဝမ်ကိုရောက်ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကထိုင်ဝမ်ကျွန်းတဝိုက်မှာစီးရီးလေးကျင့်မှုတွေအရှိန်မြှင့်လုပ်လိုက်တယ်လို့အမေရိကန်နဲ့ဆွေးနွေးပွဲတွေရက်ဆိုင်တာတွေကိုပါလုပ်ခဲ့တာပါ။ဒါပေမဲ့လည်းဥတုရာသီဖောက်ပြန်မှုထိန်းချုပ်ရေးပူးပေါင်းဆွေးနွေးမှုတွေကိုတရုတ်ကရပ်ဆန်းလိုက်တာဟာအမေရိကန်ကိုအရေးယူရာမရောက်ဘဲနဲ့ကမ္ဘာကြီးကိုအရေးယူတဲ့သဘောဖြစ်နေတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးကသတိပေးပါတယ်။အခုဆိုလို့ရှိရင်ကမ္ဘာပေါ်ကကာဗွန်ဒိုင်ဒဏ်ငွေအထုတ်ဆုံးနိုင်ငံကဒီလိုမျိုးဥတုရာသီဖောက်ပြန်မှုကိုထိန်းချုပ်ဖို့ညှင်းဆိုင်လိုက်တာပဲလို့လည်းတရုတ်နိုင်ငံကိုရည်ညွှန်းပြီးတော့အမေရိကန်နိုင်ငံကြီးဝန်ကြီးကအပြစ်တင်ပါတယ်။အခုထိုင်ဝမ်ရေလက်ကြောင်မှာတရုတ်ကစီးရီးလေးကျင့်မှုတွေလုပ်ပြီးတော့တင်းမာလာတဲ့အနေအထားဟာလည်းကမ္ဘာပေါ်ကအရေးကြီးတဲ့ရေကြောင်းတွာလာမှုတွေများတဲ့တောင်တရုတ်ပင်လယ်ပြင်လိုနေရာအတွက်ထိခိုက်စေတာကမ္ဘာကြီးကိုထိခိုက်စေတာပါပဲလို့လည်းအမေရိကန်နိုင်ငံသားဝင်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ
ဖိလစ်ပိုင်ကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ဟာဖိလစ်ပိုင်သမ္မတတင်နဲ့ဩဂုတ်လ6ရက်နေ့စနေနေ့မှာတွေ့ဆုံပြီးတော့အာရှဒေသတွင်အမေရိကန်ရဲ့တက်တန်းရင်မဟာမိတ်ကြီးဖိလစ်ပိုင်နိုင်ငံနဲ့ဆက်ဆံရေးခိုင်မာအောင်လုပ်သွားမယ်လို့ပြောပါရယ်ပြီးခဲ့တဲ့သမ္မတဒူတာတေးလက်ထက်တုန်းကတော့အမေရိကန်နဲ့ဖိလစ်ပိုင်ဆက်ဆံရေးမှာတင်းမာမှုတချို့ရှိခဲ့တာပါအမေရိကန်အနေနဲ့ဖိလစ်ပိုင်နဲ့ဆက်ဆံရေးဟာအတော့ကိုထူးကဲတာလွန်ပြီးကာကွယ်ရေးဥတုရာသီဖောက်ပြန်မှုထိန်းသိမ်းရေးနဲ့ COVID-19 ကူးစက်ရောဂါထိန်းချုပ်ရေးတွေမှာဖိလစ်ပိုင်နဲ့လက်တွဲလှုပ်ဆောင်သွားဖို့အသင့်ရှိတယ်ဆိုတာကိုအမေရိကန်နိုင်ငံသားဝန်ကြီးဘလင်ကန်ကပြောခဲ့ပါရယ်ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့မေလသမ္မတမာကိုစ်ကရွေးကောက်ပွဲမှာအပြတ်သက်အနိုင်ရပြီးကြတဲ့ကဆိုရင်ဒါဟာအမေရိကန်ဘက်ကအစင်းမြင့်ဆုံးတာဝန်ရှိသူတအူးရဲ့ခီးစဉ်လေးဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံနဲ့ချုပ်ဆိုထားတဲ့1950ခုနှစ်ကာကွယ်ရေးဆိုင်ရာသဘောတူညီချက်အတိုင်းအမေရိကန်ဘက်ကဆက်ပြီးတော့ရပ်တည်သွားမယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးကကတိကဝတ်ပြုခဲ့ပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 6383ညနဲ့6383ညဟိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနေ့မှာဟိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အတန့်လွှင့်နေပါတယ်ဥရောပတိုက်ရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်စေယုံဖြစ်တဲ့ယူကရိန်းနိုင်ငံကဇာပူရီယာဇာဟီယာစွမ်းအင်စေယုံတိုက်ခိုက်ခံရတဲ့အပေါ်မှာယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကတဦးနဲ့တူအပြန်အလှန်ပစ်တင်နေကြပါတယ်။စေယုံနေရာကို၃ချိန်တိုက်ခိုက်ခံခဲ့ရပြီးတော့ဒီချိန်မှာတော့နျူကလ িয়ার တပ်ပေါင်းဖို့တည်ရှိတဲ့အနီးတနေရာကိုထိမှန်ခဲ့တယ်လို့ယူကရိန်းအစိုးရရဲ့နျူကလ িয়ার စွမ်းအင်ကုမ္ပဏီကထုတ်ပြန်ကြေညာပါတယ်။စေယုံခုလိုတိုက်ခိုက်ပျက်စီးတဲ့အတွက်ယူကရိန်းတပ်ဖွဲ့တွေမှတာဝန်ရှိတယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကလည်းပြောပြန်ပါတယ်။ဇာပူရီယာဇာဟီယာဒီနျူကလ িয়ার စွမ်းအင်စေယုံပိုင်တဲ့နယ်မြေနဲ့အနာဟူဒယ်မြို့ကိုယူကရိန်းတပ်ဖွဲ့တွေကလက်နက်ကြီးနဲ့၃ချိန်ပစ်ခတ်ခဲ့တယ်လို့ရုရှားကာကွယ်ရေးဌာနကထုတ်ပြန်ပါတယ်။ယူကရိန်းသမ္မတဇယ်လင်စကီးရဲ့တောက်ကြားနေနေစဉ်မိကုံးမှာတော့နျူကလ িয়ার စေယုံကိုရုရှားဘက်ကအခုလိုမျိုးလက်နက်ကြီးနဲ့တိုက်ခိုက်တာကိုကြည့်မယ်ဆိုရင်ရုရှားကိုနိုင်ငံတော်ကျန်းဖက်ဝါဒကျင့်သုံးတဲ့နိုင်ငံဖြစ်သတ်မှတ်ဖို့ညှင်းနေစရာမရှိတော့ဘူးလို့သူကပြောပါတယ်။ဒါကြောင့်မလို့ရုရှားရဲ့နျူကလ িয়ার လုပ်ငန်းတွေပေါ်မှာပြင်းထန်တဲ့အရေးယူတန်ခတ်မှုတွေလုပ်ရမယ်လို့လည်းသူကပြောပါတယ်။နျူကလ িয়ার ဒီကမှာခရယူကရိန်းစွမ်းအင်ဌာနထုတ်ပြန်ချက်ထဲမှာတော့အခုလိုမျိုးတိုက်ခိုက်မှုကြောင့်ဓာတ်တတုကျလောက်တဲ့ထိခိုက်ပျက်စီးမှုမျိုးတွေမတွေ့ရဘူးလို့ဆိုပါတယ်ယူကရိန်းနိုင်ငံတောင်ဘက်မှာရှိတဲ့အဲဒီစစ်ရုံနေရာကိုတော့မတ်လကလေးကရုရှားနဲ့ဘက်ကနေပြီးတော့ထိန်းချုပ်ထားတာဖြစ်ပါတယ
်ပါလက်စတိုင်းဒေသမှာတော့အခုစနေနေ့အစောပိုင်းအစ္စရေးတိုက်လေယာဉ်တွေဟာဂါဇာမှာရှိတဲ့စစ်သွေးကြွားလို့ယူဆတဲ့နေရာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့အစ္စရေးတောင်ဘက်ပိုင်းမှာလည်းဒုံးကျည်တွေနဲ့ပစ်ခတ်ခံရပါတယ်ဒီမတိုင်ခင်နိုင်ပိုင်းအတွင်းတောက်ကြနေတုန်းကတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအကြီးတန်းပါလက်စတိုင်းစစ်သွေးကြွခေါင်းဆောင်တအူးနဲ့အသက်5နှစ်အရွယ်ကလေးမတအူးအပါအဝင်လူ17ဦးထက်မနည်းသေဆုံးခဲ့ပါတယ်ပါလက်စတိုင်းအစ္စလာမစ် ဂျီဟတ်ရဲ့အကြီးတန်းတပ်မှုတအုပ်ကိုပြစ်မှတ်ထားပြီးအစ္စရေးကအခုလိုတိုက်ခိုက်ခဲ့တဲ့နောက်နှစ်ဖက်ကြားစစ်ပွဲတွေပြန်ဆလုနီးပါအခြေအနေကိုရောက်နေပါတယ်။ဒါပေမဲ့လည်းနယ်မြေထိန်းချုပ်ထားတဲ့ပါလက်စတိုင်းဟာမက်အဖွဲ့ကတော့အခုချိန်ထိစစ်မှတ်ကိစ္စရှောင်နေပြီးဒီပဋိပက္ခကနေဘေးထွက်နေခြင်းပုံရပါတယ်။အစ္စရေးနဲ့ပါလက်စတိုင်းဟာမက်အဖွဲ့ကြားမှ၄နှစ်ကြာအောင်စစ်ပွဲကြီးတွေစစ်ပွဲငယ်တွေဖြစ်ခဲ့ပြီးပြီးခဲ့တဲ့15နှစ်အတွင်းမှာအဲ့ဒီဒေသကပါလက်စတိုင်းနှစ်သိန်းနီးပါးအသက်ဆုံးရှုံးခဲ့ရပါတယ်ရှင
်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တိုင်းပြည်တွေကိုနျူကလ িয়ার စစ်ဖြစ်လာနိုင်ခြေခွင့်ပြုပေးလို့မရဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ကအခုဩဂတ်စ်လ6ရက်နေ့စနေနေ့မှာပြောဆိုပါတယ်။ဂျပန်နိုင်ငံဟီရိုရှိမားမြို့အနုပြုဘုံကျဲခံရတဲ့89နှစ်မြောက်ထိမ်းမှအောင်းမေပွဲဝမ်းနေပွဲနေ့မှာကုလသမဂ္ဂအတွင်းမှုချုပ်ကခုလိုပြောဆိုတာဖြစ်ပါတယ်။ဒီဖြစ်ပျက်ကြီးကိုကမ္ဘာကြီးအနေနဲ့မေ့ထားလို့မရဘူးလို့အတွင်းမှုချုပ်ဂူထရက်စ်ကပြောပါတယ်။နျူကလ িয়ার လက်နက်မရှိတဲ့ကမ္ဘာဆိုတဲ့အခြေအနေဟာမိမ့်မိန်သွားပြီဆိုတဲ့အတွက်အခုလိုမျိုးနျူကလ িয়ার လက်နက်အသုံးချခဲ့တဲ့အလားတူမှောက်ရမှုတွေထပ်မဖြစ်ဖို့ပဲမြစ်တာရက်ခံလိုပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။အရှိလေပိုင်းကနေပြီးကိုရီးယားကျွန်းဆွေယူကရိန်းကိုဒီရုရှားကျူးကျော်မှုတွေအထိကမ္ဘာတစ်လောမှာနျူကလ িয়ার နဲ့ပတ်သက်ပြီးတော့စိုးရိမ်စကားတွေစိုးရိမ်မှုတွေပြန့်နှံ့နေတယ်လို့လည်းသူကသတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ
ကမ္ဘာတလွားစိုးရိမ်လာတဲ့မြောက်ကျောက်ယောဂကူးစက်မှုဟာအာဖရိကတလွားဖြစ်ခဲ့တယ်လို့စပိန်နိုင်ငံဟာဆိုရင်တော့ဥရောပမှာကူးစက်မှုအများဆုံးဖြစ်ခဲ့ပါတယ်။လက်ရှိအထိဆိုလို့ရှိရင်တော့ဥရောပတောင်ပိုင်းနိုင်ငံဖြစ်တဲ့စပိန်မှာမြောက်ကျောက်ကူးစက်မှု4,900 ကျော်ရှိခဲ့ပြီးအမျိုးသား2ဦးကတော့မြောက်ကျောက်ယောဂနဲ့ပဲတည်ဆုံခဲ့ပါတယ်ရှင်စနေညာကျန် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဒီသတင်းအစီအစဉ်ကိုတော့ကုသညုံနဲ့အတူကျွန်မကပြောပြခဲ့တာပါအခုတော့ဒီဆက်သွယ်မေးမြန်းခန်းကိုကြည့်ကြရအောင်ပါလက်ရှိမြန်မာနိုင်ငံအကြက်တဲကိုအပြေရှားရေးကြိုးပမ်းနေတဲ့အာဆီယံအတွက်အဓိကစိန်ခေါ်မှုတွေကဘာတွေပါလဲကမ္ဘောဒီးယားနိုင်ငံဖနွန်ပင်မှာပြုလုပ်ခဲ့တဲ့အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကမနေ့ကနေပြီးတော့ပူးတွဲကြေညာချက်ထုတ်ပြန်တဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတဲ့အပိုက်ထဲမှာတော့အာဆီယံသဘောတူညီချက်တွေကိုလာမယ့်ထိပ်သီးအစည်းအဝေးမှာပြန်ပြီးသုံးသပ်ဖို့ရှိကြောင်းဖော်ပြထားပါတယ်အာဆီယံကမြန်မာအရေးကင်တွယ်နေပုံမှာအားရခြေနက်ဖွယ်မရှိပေမဲ့အခုလိုဘုံသဘောတူညီချက်၅ချက်ကိုပြန်ပြီးသုံးသပ်သွားမယ်ဆိုတဲ့အခြေအနေကိုတော့စောင့်ကြည့်သွားမှာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုအခုလိုပြောပါဗျ။
နိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေးကတော့လက်တလုံးမှာတော့တိတ်ပြီးတော့ဟောပေါ့လေ strong ဖြစ်တဲ့အနေထားတော့မတွေ့ရဘူးဒါပေမဲ့စာကြောင်းတစ်ကြောင်းထူးခြားတဲ့ချက်ကတော့ဒါလာမဲ့အာဆီယံဆမ်မစ်မှာတော့ဘောနော် review ပြန်လုပ်ရလိမ့်မယ်ဆိုတော့အချက်တစ်ချက်တော့ပါလာပါတယ်ဆိုတော့အဲ့ဒီဟာကိုပဲကျွန်တော်တို့အနေနဲ့တော့ဆက်လက်ပြီးတော့စောင့်ကြည့်ရမယ်အနေထားလို့ပဲမြင်ပါတယ်လို့
ဒါဆိုရင်မြန်မာနိုင်ငံအကြက်အတဲမှာ80နီးလန်းရှာဖို့အာဆီယံအတွက်အဓိကစိန်ခေါ်မှုတွေကပါရပါလေအာဆီယံအနေနဲ့လက်တွေ့လှုပ်ဆောင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒေတာရင်းကျွမ်းကျင်သူလည်းဖြစ်အာဆီယံရှင်ပြိုင်ဖွဲ့ASEAN ကိုတည်ထောင်သူလည်းဖြစ်တဲ့ Debbie Stothart က VOA ကိုခုလိုပြောပါတယ
် and if you really want the military to start thinking about negotiating with NUG
တကယ်လဲစစ်ကောင်စီကို NUG နဲ့တွဲဆုံဆွေးနွေးဖို့စတင်စဉ်းစားစီခြင်းနဲ့ဆိုရင် ASEAN အနေနဲ့ NUG ကိုတရားဝင်အသိအမှတ်ပြုပြီးဆက်ဆံစကားပြောဖို့စရတော့မှာဖြစ်ပါတယ်ဒါပေမဲ့ ASEAN က NUG နဲ့စကားပြောဖို့တွန့်ဆုံနေတာပါ ASEAN နဲ့တချို့ဒေသတွင်းအစည်းအဝေးတွေမှာNUG ကိုစတင်ဖိတ်ခေါ်တင်ပါပြီ။ဒါမှသာစစ်ကောင်စီက NUG နဲ့အပြိုင်လှုပ်လာဖို့အားထုတ်လာမှာဖြစ်ပါတယ်။အခုချိန်မှာတော့မလေးရှားနိုင်ငံသားရေးဝန်ကြီးပဲ NUG နဲ့တွေ့ဆုံဆွေးနွေးတာတွေလုပ်နေတာပါ။မြန်မာနိုင်ငံနေရာတော်တော်များများကိုစစ်တပ်ကထိန်းချုပ်နိုင်ခြင်းမရှိတော့ဘူးဆိုတာကိုအာဆီယံအနေနဲ့အသိအမှတ်ပြုဖို့လိုပါတယ်။အာဏာသိမ်းမှုမတိုင်ခင်တုန်းကမြန်မာနိုင်ငံရဲ့10ရာခိုင်နှုန်းဒါမှမဟုတ်20ရာခိုင်နှုန်းလောက်ကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကထိန်းချုပ်ထားတာပါ။အခုတော့စစ်တပ်ထိန်းချုပ်နိုင်တဲ့နယ်မြေကနည်းနည်းပဲကျန်ပါတော့တယ်။ဒါကြောင့်လဲမြန်မာစစ်တပ်ဟာပို့ပို့ပြီးတော့အကြမ်းဖက်တိုက်ခိုက်လာတာဖြစ်ပါတယ်။စစ်တပ်အနေနဲ့စောက်တီဟာမရဖြစ်လာနေတာပါ။အခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုရင်ဒေသရင်းလူသားလုံခြုံမှုကိုဆူဆူဝါဝါချိန်းချောက်လာနေတာကိုတွေ့ရပါတယ်
။ My question is why ASEAN အခုဒီအာဆီယံနိုင်ငံတွေထဲမှာမလေးရှားနိုင်ငံကစစ်ကောင်စီကိုပိုးပြီးဖိအားပေးရတဲ့အတွက်ဘာကြောင့်သူကဟိုထူးထူးခြားခြားဥဆောင်လှုပ်လာတာပါလေရှင
် So we have to understand something the Malaysian foreign minister has been
ဒီနေရာမှာတချို့အခြေအနေတွေကိုတော့နားလည်ထားဖို့လိုပါတယ်မ Malaysia Ningajai Winji Ha, Tu Ningajai Winji, my picking, long at a Senni Jola Grega, Namaning a Yego, Machim, Mabia Sangi Nigga do Pipare. Now we know Jama, Mamma Mabu Sui, Kula the Magaya, Namaning as I Lulade, Chella, Shabway, Mission Sate, Chima, Tu are Malaysia Ningajai Winji, Dawing with Tansau Nibido, Eddie Rongale, Asia Nema, Eddie Mission with Dayaway Talkan Gede, but Tamazo Winji to Ule Pipare. Eddie Chenunga, Yama Soyago, D. Mishinga Tawin Shia Dure, Dre Songs a Gabiobo, Yamaningango Lagwin Bibo, Taidun Yao, Tuya Tabora, Jena Jama, Pobia Tabare, Dazam, Yamaning and Nepatayan, Tuya Tidre Sasamu, a two the Pin, Rohingya, Jadene, Patalule, Tuya Yeti Jaga, Anna Tainje, Matangin Garega, Lupio Yamaba. Aku Anna Taimi now by my Pimu Julon Dure, Pidangani, Kinlo Queen Yani, the Chenigo, Tuni name Yelayaraga. The chain Piri Chinidiha, Rohinari Boma, Nieman Nesa Dari Mahodobe, the Nangalo and Nan Nesa Nieman Ascenti Jebian Arago, Malaysia Nangajai Wunji and Line Drilla Yabare. Tabimele Asian Emma, Yamane Patalu, Pimwe Line, Piosur and Yama, Tulu, Malaysia Wunji to Ure Shibido, and Udine Lumiati out there when Sunri Sasa Nagale to Beshibare.
ဒီကဲတဲ့မြန်မာစစ်ကောင်စီကိုအာဆီယံပြည်ရင်းနဲ့တရားမှတ်တမ်းတချို့ကိုကြည့်ရင်နိုင်ငံရဲ့အခန့်ကဏ္ဍနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းဖော်ပြထားတာကဒေသတွင်းလုံခြုံရေးကလူထုကဒီမိုကရေစီညှိကြွေးချက်တင်မြှောက်ထားတဲ့အစိုးရနဲ့ဆက်စပ်နေတဲ့ဆိုတာပါစင်ကာပူနိုင်ငံကအကြီးအကဲအာဆီယံတာတမန်ဟောင်းတူဖြစ်ခဲ့ပြီးဒေသတွင်းကြံ့ကျင်သူတူဖြစ်တဲ့
Tommy Cop ရေးထားတဲ့ဆောင်းပါးမှာဆိုရင်တရားမဝင်တဲ့စစ်ကောင်စီဟာအာဆီယံဗရင်းရင်းနဲ့တော့မကိုက်ညီဘူးလို့ပြောဆိုထားပါတယ်။ဒါဆိုလို့ရှိရင်ဒီစစ်ကောင်စီအကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကအကြောင်းပြတဲ့အချက်ကိုလည်းကျမတို့ကြည့်ကြရအောင်ပါ။မကြသေးခင်ကသူပြောသွားတဲ့မိန့်ခွန်းထဲမှာဒီအာဆီယံဘုံသဘောတူညီချက်50ချက်ထဲမှာပါတဲ့နိုင်ငံတွင်းအကြမ်းဖက်မှုလျှော့ချရေး ောင်းကနေတိုက်ခိုက်နေတာကဘယ်သူလဲအရက်သားတွေနေတဲ့နေရာကိုလက်နက်ကြီးအမြောက်တွေနဲ့ပြစ်ခတ်နေတဲ့သူတွေကဘယ်သူလဲလူတွေကိုအရှင်လက်လက်မိရှို့တပ်ဖြတ်နေတဲ့သူတွေကဘယ်သူလဲစစ်ကောင်စီနဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပဲဖြစ်ပါတယ်ကိုဗစ်ရောဂါပြဿနာလို့ပြောမယ်ဆိုရင်မြန်မာနိုင်ငံမှာကိုဗစ်ကံရောဂါကိုထိန်းချုပ်နိုင်ပြီလို့စစ်ကောင်စီကပဲကြော်ညာထားတာလေ။ဒါကြောင့်အကြမ်းဖက်မှုကိုချော့ဖို့ဆိုရင်လုံနိုင်တာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့စစ်ဗိုလ်ချုပ်တွေပဲဖြစ်ပါတယ်
။မနေ့တောက်ကြနေ့ကထုတ်ပြန်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတော့စစ်ကောင်စီအနေနဲ့မြန်မာရေးအာဆီယံသဘောတူညီချက်ကိုအကောင့်ထဲဖော်ရမှာနှောက်နှေးတဲ့အပေါ်အင်မတန်စိတ်ပြတ်မိကြောင်းဖော်ပြထားတယ်လို့လာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာအချက်၅ချက်ကိုအကောင့်ထဲဖော်ရေးဆိုတာကိုလည်းပြန်လည်သုံးသပ်ပြီးရှေ့နောက်တစ်ဆင့်ဘာလုပ်မလဲဆိုတာကိုဆုံးဖြတ်မယ့်အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဆီယံအနေနဲ့အဓိကလှုပ်ဆောင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့ Debbie Stothart ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
Yeah, at this point, we need to be very clear that
ASEAN နဲ့စစ်ကောင်စီကိုတရားဝင်ဖြစ်မလာအောင်မဖြစ်မနေလှုပ်ဆောင်ရမယ်ဆိုတဲ့အချက်ကရှင်းပါတယ်။ ASEAN နိုင်ငံသားရေးဝင်ကြီးအစည်းအဝေးနဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာနိုင်ငံကိုယ်စားလှယ်အတွက်နိုင်ငံရေးမဟုတ်တဲ့ပုဂ္ဂိုလ်ကိုပဲလက်ခံမယ်ဆိုတဲ့သတ်မှတ်ချက်အရစစ်ကောင်စီကိုကိုယ်စားပြုခွင့်မပေးချင်တာကတော့ထင်ရှားပါတယ်။ဒါပေမဲ့ဒါနဲ့တင်မလုံလောက်ပါဘူး။ဥပမာအာဆီယံကာကွယ်ရေးဝင်ကြီးများအစည်းအဝေးမှာစစ်ကောင်စီဘက်ကတက်ရောက်ခဲ့တာမျိုးမဖြစ်ဖို့လိုပါတယ်။အာဆီယံရဲ့ဘယ်အစည်းအဝေးမှန်သမျှကိုမှစစ်ကောင်စီကိုကိုစားပြုခွင့်မပေးသင့်ပါဘူး။နောက်ပြီးတော့အာဆီယံအနေနဲ့စစ်ကောင်စီဘက်မှဖိအားပေးမှုတွေတိုးမြှင့်လှုပ်ဆောင်မှုလိုပါတယ်။တစ်ဖက်မှာလည်းအာဆီယံရဲ့အစည်းအဝေးတိုင်းမှာ NUG ကိုလေ့လာသူအနေနဲ့တက်ရောက်ဖို့ဖိတ်ကြားသင့်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံဘက်မှကဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့ရေးကိုလည်းအာဆီယံအနေနဲ့ထောက်ခံတယ်ဆိုတာကိုလည်းပြသသင့်ပါတယ်။
ဒါကတော့ Alt ASEAN ရှင်ပြိုင်ဖွဲ့ကိုတီထောင်သူဖြစ်တဲ့ Debbie Stothart ကို VOA ကဆက်သွယ်မေးမြန်းခဲ့တာပါဒီမြန်မာနိုင်ငံအကျက်တဲကိုဖြေရှာရေးကြိုးပမ်းနေတဲ့ ASEAN အတွက်အဓိကစိန်ခေါ်မှုတွေနဲ့ပတ်သက်လို့မေးမြန်းခဲ့တာပါရှင်စနေညချမ်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့အသက်ရှင်ကဏ္ဍတွေကိုဆက်လက်ကြည့်ရှုနားဆင်ကြရအောင်ပါပထမဦးဆုံးတော့ဒို့အတန်စီစဉ်ကိုတင်ဆက်မှာပါရှင်ဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ကတည်းကကစင်ကလေးအားဖြစ်နေတဲ့ဒီတိုင်းပြည်အတွင်းမှာကျန်းမာရေးစောင့်ရှောက်မှုစနစ်ထဲကိုတိုင်းရင်းဆေးအမြေခံတမားတူတွေလည်းဝင်လာပြီးတော့လူသေးစေနိုင်တဲ့ဆေးနဲ့ဝန်ဆောင်မှုတွေပေးနေတာဟာမဖြစ်နိုင်တဲ့ကုသမှုတွေနဲ့လုပ်နေကြပါတယ်ဒီလိုဖြစ်ရတွေကိုကင်တွယ်ဖို့နိုင်ငံမှာအားကောင်းပြည့်စုံတဲ့ဥပဒေတွေကလည်းမရှိသေးဘူးလို့ဥပဒေပညာရှင်တွေကဆိုပါတယ်ဒီဆောင်ပါကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားပါတယ်ရှင
်အဲ့နာလေးတွေပြန်ပြောင်းသွားပြီးတော့အထူးပေါ်မှာအဲ့လိုစိုက်ရိုက်ခဲနေတယ်ဒီမဆုံးသွားတာ
အခုတူတူအဲ့လိုတော့မတူအဲ့လိုမမောင်းသားတွေပါအဲ့လိုဆိုတော့အယုံကြီးတူတူဖြစ်တယ်ကျောင်းမြန်ဆရာဝန်တော့သူ့အတူမပြောနဲ့သွားကူးနေကြတယ
်စစ်တပ်အနာတိမ့်လိုက်ကြတဲ့ကစင်ကလေးအဖြစ်နေတဲ့မြမကျမ်းမာရေးစောင့်ရှောက်မှုစနစ်တဲကိုတိုင်းရင်စေအမိခံရန်ကုတူတွေဝင်လာပါတယ်သူတို့တွေဟာလူသေးစေနိုင်လောက်တဲ့ဈေးတွေနဲ့ဝန်ဆောင်မှုတွေပေးပြီးမဖြစ်နိုင်တဲ့ကုသမှုတွေကိုလည်းလုပ်နေကြပါတယ်ဒီလိုဖြစ်ရတွေကိုကင်တွယ်ဖို့နိုင်ငံမှာအကောင့်ပြည့်စုံတဲ့ဥပဒေတွေမရှိသေးဘူးလို့ပညာရှင်တွေကဆိုပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ဆောင်မတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ကင်ဆာအမြင့်ပြတ်ကုနိုင်တယ်။ဆင်းနှလုံးလောက်ထိုးလိုက်တာလူနာကချက်ချင်းလန်းလာတယ်။ဆေးရုံကလက်လျှော့လိုက်တဲ့လူနာကိုကုပေးတာကောင်းသွားတယ်။ဒီစကလုံးတွေကိုမြမလူမှုကွန်ရက်ဆိုင်မနာမှာကြည်ကြဲပြန့်ပြန့်မျှဝေကြတဲ့ကြော်ညာ post တွေမှာတုံးထားပါတယ်။မနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရိုးရင်းပြက်စီးသွားတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အောက်မှာတိတိတတတိုးလာတဲ့ထင်အောင်ထင်မားကြော်ညာတွေလိုပဲအဲ့ဒီ post တွေမှာယုံကြည်လောက်စရာတက်တေတက်ကာရာဘာမှမပါပါဘူး။မြမနိုင်ငံမှာလူသုံးများတဲ့ Facebook မှာရှာကြည့်မယ်ဆိုရင်လည်းကင်ဆာကုနိုင်တယ်ဆိုတဲ့အထောက်အထားမဲ့ထုတ်ကုန်တဲ့ဝန်ဆောင်မှုတွေတတိကြီးကိုတွေ့ရမှာပါ။အမေရိကန်ကျန်းမာရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ American Cancer Society ရဲ့အဆိုအရတော့ကင်ဆာရောဂါခံစားနေရသူတူကိုသူခံစားနေရတဲ့ကင်ဆာအမျိုးအစားနဲ့အဆင့်အပေါ်မူတည်ပြီးကုသအနည်းနဲ့တခြားသောလိုအပ်တာတွေကိုပေးပြီးကုသပေးနိုင်ပါတယ်။တချို့ကင်ဆာတွေကကုသပြောက်ကင်းဖို့အလားအလာပိုရှိပေမဲ့ကင်ဆာတစ်ခုချင်းစီအတွက်မတူညီတဲ့ကုသအနည်းတွေပေးဖို့လိုအပ်ပါတယ်။ကင်ဆာကိုကုသအနည်းတစ်ခုရဲ့နဲ့တော့ကုလို့မရပါဘူး။သူ့ဘေးအသေးမှာအကျိတ်ဖြစ်နေတယ်လို့သိလိုက်ရတဲ့ကိုစောစောကတော့အွန်လိုင်းကအညွန်ကောင်းတဲ့ကြော်ညာတစ်ခုကိုယုံမိခဲ့ပါတယ
်။လူပေါင်း3000ကျော်ပျောက်တယ်။ဗာယောကလာလာအကုန်ပျောက်တယ်ဆိုတော့ဟာပြေဟုတ်ပါလားဒီအတိုင်းမင်းကြီးရောသွားကြတာ
။ကိုစောစောရောမိသားစုကသူ့ဘေးယောဂကိုကုသပေးနိုင်တယ်ဆိုတော့မန္တလေးတိုင်းညောင်ဦးမြို့နယ်ထဲမှာရှိတဲ့တာနာစီယုံဘုန်းကြီးကျောင်းကိုသွားခဲ့ကြပါတယ်။သူ့အဖေကအသေးအချိတ်ခွဲစိတ်ထားတဲ့သူဖြစ်ပြီးတော့ဆေးသွားရောင်းမကုခင်မှာတသက်နေရဲ့အနေထားရှိပေမဲ့လည်းဖုန်ကြီးချောင်းကနေပြီးတော့ယောဂချက်ချင်းပြအောင်ကုသပေးဖို့ကိုမျှော်လင့်ခဲ့ကြတာပါ။အဲ့ဒီဖုန်ကြီးချောင်းမှာ9ရက်ကြာကုခဲ့ပြီးတဲ့နောက်မှာတော့ကိုစောစောအဖေဟာအိပ်ရာထဲလဲပြီးဝမ်းနေသွားကအခြေအနေဆိုးွားခဲ့ပါတယ်။အဲ့ဒီလိုနာမကျန်းဖြစ်နေတော့မှပဲသူတို့သွားခဲ့တဲ့ရန်နယ်သိမ့်မကွာပဲဆေးသွားကုခဲ့သူတအူဟာတည်ဆုံသွားပြီးဆိုတဲ့ Facebook ပို့ကိုကိုစောစောမြင်ခဲ့ရပါတယ်။
အခုလည်းဒီလိုအဲ့လိုတော့မတော်ရင်အဲ့လိုလက်မောင်းသားတွေပါအဲ့လိုမျိုးကအယုံကြီးတည်းဖြစ်တော့တယ်ကျောင်းကြီးကဆရာဝန်တော့တော့သူ့အတိမပေးဘဲနဲ့သွားကူးနေကြဗျာပြင်ရောက်ပြီး3ရက်4ရက်လောက်ရှိသေးတယ်အဲ့ဟုတ်တရင်ပို့ကတက်လာတော့ခါမဖြစ်တော့ဘူးမဖြစ်ဖြစ်တာအဲ့လိုဖြစ်နေဘူးတည်သွားတယ်ဆိုရင်ဦးလေးပို့မှာအစိုးရတော်မှကျောင်းထက်3ရက်လာပြီးနောက်ကျရင်ကျောင်းကတိထက်စောရယ်လေခါမဖြစ်ဘူးအဲ့တော့အဲ့ဦးလေးပုံစံမျိုးနဲ့အဲ့ဖြစ်ပုံစံနဲ့တဖြည်းဖြည်းဖြစ်လာတာဟာအဲ့မဖြစ်တော့ဘူးဒီလိုတဲ့ဒီပုံစံတိုင်းမှပဲဆိုပြီးတိုင်းနေတော့ဟောဆူတာပေါ့ဒါပေမဲ့အများဆုံးအရင်ကိုတိုင်းနေပြီးတော့အဲ့ဒီဖြတ်သလိုက်တာပေါ့အ
ဲ့ဒီဖုန်ကြီးကျောင်းကကင်ဆာယောဂနဲ့ AIDS အပါအဝင်ယောဂမျိုးစုံကိုပျောက်ကင်းအောင်ကုသနိုင်တယ်ဆိုတဲ့ post ကလွန်ခဲ့တဲ့လအနေငယ်တုန်းကလူမှုကွန်ရက်ဆာမင်နာမှာအတော်ပြန့်ခဲ့ပါတယ်
အဲ့ဒီပို့စ်ကိုဝင်မျှသူ၆နည်းချီရှိပြီးလူတိများခဲ့ရတာအခုတော့ဖြတ်လိုက်ပြီဖြစ်တဲ့အဲ့ဒီပို့စ်အားမှာတချို့လူတွေကသူတို့ယောဂကုသပြောက်ခင်ခဲ့ပါတယ်လို့မှတ်ချက်ရေးထားကြပါတယ်ဒါပေမဲ့လည်းလူ၁၀ယောက်ချက်မနေကတော့ဖုန်းကြီးစီမှာဈေးကူပြီးသူတို့မိသားစုဆွေမျိုးတွေတေဆုံးခဲ့ရတယ်လို့ပြောထားကြပါတယ်တချို့မှတ်ချက်တွေကတော့မိသားစုတစ်ခုတည်းကပေးထားတာလားဆိုတာတော့မကွဲပြားပါဘူး တေဆုံးသူရဲ့မိသားစုဝင်တွေကိုဆက်သွယ်ခဲ့ရမှာတော့တချို့ကဖြစ်စဉ်ကိုပြောပြပေးမယ်တည်င်းမှာချုပ်ဖို့ပြောလို့ခြင်းမရှိကြပါဘူးဖုန်းတော်ကြီးဖြစ်နေတဲ့အတွက်လိန်လေကုသတာတွေမဖြစ်နိုင်မဲ့လူနာရဲ့ယောဂအခြေအနေကြောင့်သာတေဆုံးခြင်းဖြစ်တယ်လို့မှတ်ချက်ပေးကြသူတွေလည်းရှိပါတယ်ဘုန်းကြီးကြောင့်မှာလူနာတွေကိုဆေးကုပေးနေတယ်ဆိုတဲ့ဖုန်းတော်ကြီးကိုရိုးအတန်ကဆက်သွယ်ကြည့်ခဲ့
င်ရှိမရှိရောမေးခွင့်မရခဲ့ပေမဲ့ဂျွန်လားလေတုန်းကရဲဖမ်းသွားပြီဖြစ်ကြောင်းမှတ်ချက်တချို့မှာရေးထားကြတာရှိပါတယ်။ဒါကိုအတည်ပြုနိုင်တဲ့သူမရှိတဲ့အတွက်ဒိုးအတန်ကညာဦးရဲစခန်းကိုဖုံးခေါ်ဆိုခဲ့ပေမဲ့ဖုံးမကင်ပါဘူး။ဒီလိုအဖြစ်ပြက်တွေကဒီတစ်ခုတည်းတော့မဟုတ်ပါဘူး။အသေးကင်ဆာရောဂါခံစားနေရတဲ့ဦးလှကလည်းရန်ကုန်ကတိုင်းရင်းစည်းကမ်းလို့ကြော်ညာထားတဲ့ဆရာမကြီးစည်းကမ်းကိုသွားခဲ့ပါတယ်။ဦးလာရဲ့ตาကိုမင်းကဒို့အတန်ကိုအခုလိုပြောပြထားပါတယ်
။တာမွေမှာဟိုဘောတိုင်းဘောပါညာတို့တော့ကတ်မထားဘူး။အဲအိမ်တိုင်းမှာပေါ့အဲ့ဒါလေးတန်းပြီးတော့ကတ်ဆေးနဲ့ကုတာလေးတို့ကတော့ကတ်ဆေးဆိုတော့တို့ကမှာဟိုဆေးဘယ်လိုလဲဆိုပမာဆေးပုံစံမျိုးပေါ့
။ကုလို့မပြောက်ခဲ့ပေမဲ့ကတ်ဆေးအကျွတ်ကိုသိန်းကျော်လောက်ကုန်ခဲ့တယ်လို့ကိုမင်းကပြောပါတယ်
။အနာရလို့ပေါ့အနာဖြစ်ပြီးတော့ဟိုအငစ်တွေထွက်တယ်ဆိုပြီးတော့ခဏလေးပါပဲအဲဟိုဟာလေးတွေကသူ့ပြီးထွက်သွားတာအဲအငစ်ပုံစံမျိုးလေးတွေအဲ့လိုကတ်တဲ့နေရာတွေကအကုန်အနာလို့ဖြစ်ပြီးတော့နည်းနည်းထွက်သွားတယ်ပေါ့အညီကလေးထွက်ပြီးတဲ့ဆုံးဒီငါး6ရက်လောက်ပဲကြာမယ်အဲ့အနာလေးတွေကပြန်ပြက်သွားပြီးတော့အထူးပေါ်မှာအဲ့လိုကြိုက်ရခဲနေတယ်ဒီနဲ့သုံးသွားတာအပြေကပါပြောလဲဆိုတော့တက်တဲ့တက်တဲ့လိမ်လာတဲ့အပြေကဒူလားလို့ပြောတော့ဘယ်စိတ်ကတော့မကောင်းပါဘူးကြာမယ
်မနေ့ကစစ်တပ်အာဏာသိမ်းပြီးရဲ့နောက်ဆရာဝန်များစွာဟာအာဏာရှင်နဲ့ဆက်စပ်တဲ့နေရာတွေမှာအလုပ်ဆက်လက်လုပ်ကင်လို့ခြင်းမရှိရကြောင်း CDM လုပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးမြမကျမရေးစနစ်ဟာဖျို့ဖျဲဖြစ်ခဲ့တာပါ။တပြိုင်တည်းမှာပဲလိုအပ်တဲ့အထောက်အထားမရှိပဲစေကူသားခွင့်မရှိတဲ့သူတွေဟာတဦးချင်းဖြစ်စေအဖွဲ့အစည်းပုံစံမျိုးနဲ့ဖြစ်စေယောဂါတွေကိုအံ့ဖွယ်ကောင်းအောင်အရှင်းကုပေးနိုင်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့အွန်လိုင်းကနေမျိုးစုံကြော်ညာပြီးနိုင်ငံအနှံ့ကလက်ဟသွားတဲ့နေရာတွေကိုအစားဝင်လာကြပါတယ်။တကယ်တော့ဆရာဝန်တယောက်ဖြစ်လာဖို့ဆိုတာမြန်မာနိုင်ငံမှာအနည်းဆုံး9နှစ်စနစ်တကျတင်ကြားဖို့လိုအပ်ပြီးတခြားနိုင်ငံတွေမှာဆိုရင်လည်းဒီထက်အချိန်ပိုကြပါတယ်။မန္တလေးတိုင်းတိုင်းရင်းစေးဦးစီးဌာနကိုဆက်သွယ်ကြည့်ရမှာတော့လူမှုကွန်ရက်ပေါ်ကတာဝန်ရှိရုံကြောင့်ကဖုန်းကြီးဆေးကူတဲ့ post ကိုမြင်ပေမဲ့တန်ကြားသူရှိမှသာတွားရောက်စစ်ဆေးရမျိုးလောက်ကြဖြစ်တယ်လို့တာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်တို့ကသာသာရှိမှာကုလို့ရတယ်။အတိုင်းစေးစရာမှတ်ပုံနေမှာတဆောက်အနောက်တိုင်းကျတော့ဆမခေါ်တာပေါ့နော်။အဲအဲ့ဒါမှကုခွင့်ရှိတာ။ဒါမဲ့ဟိုနင်းတာပေါ့ဟိုက်ဖုန်းကြီးကတော့ကျွန်တော်ကလိုင်းပေါ်ပဲပြည့်ပြီလေ။ဒါမဲ့ဟာသူကတရားဝင်ကုတာမဟုတ်ဘူးညနော်။အဲဖမ်းတာမဖမ်းတာကျွန်တော်လည်းမသိဘူး။ကျွန်တော်တို့ကအစိုးရဝန်ထမ်းဆရာတွေဒီချိန်တော့ဖြစ်တော့ကျွန်တော်တို့ကAIB ရတော့ပါဆိုကျွန်တော်တို့ကဒီအာမခံနဲ့ကုလာကင်းစားပြီးအနောက်တိုင်းမှာတက်ပြီးတာများတယ်
။ license မရှိပဲဈေးကူတာဈေးဝါထုတ်လုပ်တာဟာမြမတိုင်းရင်ဈေးကောင်စီဥပဒေတိုင်းရင်ဈေးဝါဥပဒေတွေအရာတရားမဝင်ပါဘူး။ကုတာထုတ်လုပ်ခဲ့ရင်သက်ဆိုင်ရာပုံမှန်တွေလိုက်ပြည်တန်ကြခံရမှာဖြစ်ပြီးတော့အများဆုံးဓာတ်ငွေ၁၀သိန်းဒါမှမဟုတ်ထောင်တန်၃နှစ်အထိကြခံရနိုင်ပါတယ်။ဒါပေမဲ့အဲ့ဒီဥပဒေတွေမှာသာသာမရှိပဲဒါမှမဟုတ်သုံးဆွဲရမတင်တဲ့ဈေးကြောင့်လူသေးဆုံးတာကိုအေးအေးယူနိုင်မဲ့ပုံမှားတော့မပါပါဘူး။တိုင်းရင်းဈေးကောင်စီဥပဒေနဲ့တိုင်းရင်းဈေးဝါဥပဒေတွေကအထူးဥပဒေအဖြစ်ရှိပြီးသားမို့မှားရင်ကုသမှုတွေကြောင့်လူသေးမှုတွေအတွက်ရာဇသက်ကြီးဥပဒေနဲ့အေးအေးယူနိုင်ဖို့ကတော့ခက်တယ်လို့တရားလွှတ်တော်ရှင်းနေဦးစောမင်းလိုင်ကဆိုပါတယ်
။ဆရာတက်ကြီးဥပဒေသည်ရေပုံရဥပဒေအခြားဥပဒေအထူးဥပဒေတည်းရဲ့မှာပြဋ္ဌာန်းထားခြင်းမရှိသေးတဲ့ဟာတွေမှာမှဆွဲလို့ရတယ်။စည်းကြပြဋ္ဌာန်းထားတဲ့ဥပဒေရှိပြီးသားဟာတွေဆိုရင်ရေပုံရဥပဒေဂျန်ဒလောရာသတ်ကြီးလိုမှလို့သွားဆောင်လို့မရဘူး။အဲ့တော့တိုင်းစင်းနဲ့ပတ်သက်လို့ဆေးဝါးကုသတာလည်းပြည့်ထုတ်လုပ်တာလည်းပြည့်တိုင်းဆေးဝါးထုတ်လုပ်တာဆိုရင်လည်းတိုင်းဆေးဝါးထုတ်လို့ရဥပဒေတိုင်းဆေးဝါးကုသနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံတိုင်းဆေးကောင်စီဥပဒေကိုရှိပြီးသားဖြစ်တဲ့အတွက်တကယ်လို့အဲ့ဒါတွေနဲ့ပြဿနာကြုံလာရင်ဒီဥပဒေတွေနဲ့သာအဓိကတရားဆွဲဆိုဖြည့်ရှင်း င်ပေးလို့ရမယ်လို့တလိုက်လို့ဖြေချင်ပါတယ်သူဗရီမှာတော့အဲ့ဒါရင်းနဲ့ပတ်သက်လို့စေဝကုတ္တရင်းနဲ့တည်ဆုံးလို့အစ်တံဘလောက်ကြခံမယ်လို့ပြည်ပြကြကြပြထားနာတာမရှိဘူးလို့ကျွန်တော်အဲ့လိုဖြေချင်ပါတယ
်မန္တလေးတိုင်းဒေသကြီးတိုင်းရင်းစေဦးစည်းဌာနကတာဝန်ရှိသူတဦးကတော့
ကျွန်တော်တို့ကတော့ဖြစ်စေကျင်တာတော့ကင်းစားဆိုရင်းတော့လေဗျာဒီအနောက်တိုင်းနဲ့သူ့ခလုံးနဲ့ပြေးချကုပေါ့ဗျာနော်အနောက်တိုင်းဆရာတိုင်းစီဆရာညှိယူတာကုပြီးတော့ဗျာနော်ကျန်တဲ့ကြောညာဟာကြီးကတော့သိအာမပီးဘူးဗျာကျွန်တော်နေလဲဆိုရင်တိုင်းစီဆရာလက်မှတ်ရှိတဲ့ဆရာနောက်မှဆရာဝန်ကြီးအထူးကုလေးတိုင်းစီမှာလည်းတတ်ဆတ်ရှိတဲ့ဆရာကြီးဆရာကြီးတို့ရဲ့အင်းကိုတီချာခလုံးကြီးတော်မှနော်ကုသမှုပေးတာတော့အကောင်းဆုံးပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ဒါကတော့စနေညချမ်းတိုင်းတင်ဆက်နေတဲ့ဒုအတန်စီစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေဒီသတင်းလွှာတွေကိုတော့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
စနေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်နေပါတယ်အခုတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါမြန်မာနိုင်ငံရဲ့တရားရေးဆိုင်ရာ institution တွေဒါမှမဟုတ်ကျင့်သုံးတွေပြတ်ပြားသွားပါပြီလားတနက်ကဥပဒေဖြစ်နေပြီလားဒီတစ်ပတ်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရရဲ့တရားရေးဝန်ကြီးဦးသေးဦးနဲ့ဦးတွန်မောင်တန်းတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
် Amnesty International ဟောတဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွယ်အဖွဲ့ကြီးကဩဂုတ်လနေ့ရက်နေ့တုန်းကပြတင်းထုတ်ပြန်ချက်တစ်ခုထုတ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစတင်ကြသူတွေကိုဖမ်းဆီးစင်မှာလဲဝန်ရမ်းမပါသလိုဝန်ခံချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်ဆက်ကြမ်းကြုတ်စွာဆက်ဆံရပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေတွေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအဆရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာဖမ်းဆီးစင်ကစပြီးချုပ်နှောင်ထောင်ချထားခြင်းအထိအစဉ်တိုင်းမှာကျူးလွန်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူချင်းချမ်းသာဝင်အဖွဲ့ကြီး AI ကထုတ်ပြန်ကြပါပြောထားပါတယ်။တရားရေး institution တရားရေးကျင့်ထုံးတွေပြပြသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြို့သားညီညီဆိုရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်။လက်ရှိအခြေအနေကိုကျွန်တော်တို့ဆရာဦးသိန်းဦးအနေနဲ့စပြီးသုံးသပ်ပြပါစ
ီ။ဥပဒေမှာတရားမျှတမှုနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းခွဲထားပါတယ်။တစ်ခုကတော့ကျွန်တော် distributed justice လို့ခေါ်တဲ့မျှဝေတဲ့တရားမျှတမှုဖြစ်ပြီးတော့နောက်တစ်ခုကတော့ corrective justice လို့ခေါ်တဲ့အမှားပြင်ဆင်တဲ့တရားမျှတမှုဖြစ်ပါတယ်။အမှားပြင်ဆင်ပေးတဲ့တရားမျှတမှုပေါ့နော်။အဲ့ distributive justice ဆိုတဲ့ဒီမျှဝေပေးတဲ့တရားမျှတမှုကအဓိကကဘာလဲဆိုလို့ရှင်ဒီနိုင်ငံမှာရှိနေတဲ့ဒီ community ရဲ့ကျွန်တော်တို့ဒီစံတန်မိုးတွေကဘာတွေလဲ။အဲ့စံတန်မိုးတွေကိုကျွန်တော်တို့ community value တွေကိုဥပဒေအဖြစ်နဲ့သတ်မှတ်ပြီးတော့ဒါကတော့တရားမျှတမှုပဲလို့သတ်မှတ်ကြတာဖြစ်ပါတယ်။ဒါအလုံးလိုက်နာရမယ်ကိစ္စတွေက distributed justice ပါ။ဒါကြောင့်မလို့ဒီလူ့ခွင့်ရေးတွေကလည်းပဲဒီမျိုးစားထဲမှာကျုံးဝင်တာဖြစ်ပါတယ်။ဒါကြောင့်မလို့အဲ့လိုကျွန်တော်တို့ distributed justice ကိုချိုးဖောက်တယ်ဆိုလို့ရှိရင်တရားရုံးတွေကနေပြန်ပြီးတော့ချိုးဖောက်တဲ့သူကိုအပြစ်ပေးပြီးတော့ချိုးဖောက်ခြင်းခံရတဲ့သူကိုနိမ့်နာမှုကိုကုစားမှုပေးတဲ့ဟာကိုတရားရုံးတွေကနေပြီးတော့ဖြည့်ဆင်းပေးရတာဖြစ်ပါတယ်။အဲ့ဒါကို corrective justice လို့ခေါ်တာဖြစ်ပါတယ်။ တော့မြန်မာနိုင်ငံဟာဒီနှစ်ခုနဲ့တိုက်တာကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားဥပဒေတွေရှိပါတယ်အဲ့တရားဥပဒေတွေမှာကျွန်တော်ဥပဒေပိုင်းကနေပြောမယ်တရားဒီတရားစီရင်ရေးပိုင်းကပြောမယ်ဆိုလို့ရှိရင် criminal justice နဲ့ civil justice ဆိုတာရှိပါတယ် criminal justice ရဲ့အဓိကချက်ကတော့ကျွန်တော်ခုနကပြောတဲ့အမှားယဉ်ကျူးလွန်တဲ့သူကိုကျွန်တော်အပြစ်ပေးဖို့ရည်ရွယ်ချက်ဖြစ်ပြီးတော့ကျွန်တော်တို့ဒီ civil justice ကတော့နစ်နာတဲ့သူကိုပူဇော်မှုပေးဖို့အတွက်အဓိကရည်ရွယ်ပြီးတော့လုပ်တာဖြစ်ပါတယ်ဒါကြောင့်မို့လို့အခုဟိုမြန်မာနိုင်ငံရဲ့တရားစီရင်စနစ်ကဒီနှစ်ခုကိုအဓိကထားပြီးတော့ဒီတရားမျှတမှုရှာဖို့ပြရတာဖြစ်ပါတယ်ဒီအခုအခြေအနေမျိုးမှာပြန်ကြည့်တဲ့အခါကျတော့အကြမ်းဖက်စစ်အုပ်စုကအဲ့ဒါတွေကိုလုံးဝပြောင်းပြန်လုပ်လိုက်တယ်ဆိုတာတွေ့ရပါတယ်ဒါကြောင့်မလို့ကျွန်တော်အနေနဲ့တို့ချုပ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုပျက်စီးနေပြီလို့ကျွန်တော်ပြောလို့ရတဲ့အနေအထားဖြစ်ပါတယ
်။အဲ့ဒီလိုအခြေအနေမှာလူတွေကတရားမျှတမှုကိုသူ့လက်ထက်မှာသူယူလာကြတဲ့သဘောတွေကိုကျွန်တော်တို့တွေ့ရတယ်။အမေရိကန်ကောင်းပိုင်ကစကားထုံးကိုပြန်ကိုးကားရလို့ရှိရင် My gun is my law ဆို။ဘာတင်တာကငါ့ရဲ့ဥပဒေပဲဆို။ဒါကိုစစ်ကောင်စီကလည်းကျင့်သုံးတယ်စန့်ကျင်နေတဲ့လူတွေရောကျင့်သုံးနေကြသလားတချို့ကလည်းလူမှုစာမျက်နှာတွေပေါ်မှာတရားမျှတမှုလားလက်စားချေတာလားဆိုတဲ့မေးခွန်းတွေကိုမိတာကြားဆရာဘလို့မြင်ပါ့
အဓိကချက်ကတော့တရားဥပဒေစိုးမိုးရေးကိုဘသူကနေပြီးတော့ဒီကမကထလုပ်ပြီးတော့ကင်တွယ်ပြီးတော့တရားဥပဒေစိုးမိုးရေးကိုဖြစ်အောင်လုပ်နေတယ်လဲဆိုတာကအင်မတန်ရေးကြီးတဲ့အချက်လက်တစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ဒီတည်ရန်ခိုင်မြဲအောင်ပေါ့နော်ထိမ့်သိမ့်နိုင်တဲ့အဖွဲ့အစည်းမရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီဒေတာဘာဖြစ်လာလဲဆိုလို့ရှိရင်ကြီးနိုင်ငံကြီးဝါရတွေအနာခစင်ဆိုတာအဲ့ဒါပြောတာပါကြီးနိုင်ငံကြီးဝါရတွေပေါ်လာတယ်သူကနိုင်နိုင်တယ်လို့ပေါ့နော်ကျွန်တော်တို့အာလုတ်သွားမယ်ဆိုတဲ့ဟာတွေပေါ့အဲ့ဒါကဘာလဲဆိုတော့အင်တန်မှဒါရိုင်းဆိုင်တဲ့လူတွေရဲ့ရိုင်းဆိုင်ဘဝတုန်းကဒါရှိခဲ့တဲ့အနေအထားဖြစ်ပါတယ်အရင်ကြီးတဲ့ကဘာကြီးမှာအဲ့ဒါမျိုးမဖြစ်ဖို့အတွက်တရားဥပဒေတွေဆိုတာပြဋ္ဌာန်းကြရတာဖြစ်တယ်အဲ့ဒါတွေကိုမရှိဖို့အတွက်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ခိုင်မာနေအောင်တင်ပြပြင်ပြောမယ်ဆိုလို့ရှိရင်ဥပဒေရဲ့အထက်မှာဘယ်မှမရှိဘူးဒီဥပဒေကလည်းပဲခုနကျွန်တော်တင်ပြခဲ့သလိုပဲ distributed justice အောက်ကနေပြီးတော့တရားမျှတမှုစံတန်မှုတွေကိုတတ်မှတ်ထားတဲ့ကျွန်တော်တို့ဒီ institution ကြီးတွေနဲ့ပေါ့နော်ကျွန်တော်ထိန်းသိမ်းထားရတာဖြစ်ပါတယ်အဲ့ဒါမျိုးတွေကိုမရှိတော့ဘူးအဲ့ဒါမျိုးထိန်းသိမ်းထားတဲ့လူတွေကိုယ်တိုင်၌ကစပြီးတော့တရားမမျှတမှုကိုကျွန်တော်တို့လုံလာပြီတရားမျှတမှုကိုဖျက်ဆီးလာပြီဆိုလို့ရှိရင်တော့ဘသူမဆိုမိမိရဲ့အသက်အိုးအိမ်စီးစိမ်နဲ့မိသားစုဘဝလုံခြုံရေးအတွက်ကတော့တဏီမောက်တဏီနဲ့ကျွန်တော်တို့ဒီတရားမျှတမှုရှာတော့မှာဖြစ်ပါတယ်ဒါကကျွန်တော်တို့ဒီအဲ့လိုလုံလို့လုံခံရတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ကျွန်တော်တို့ဒီတုံ့ပြန်တဲ့သူတွေကိုအပြစ်ပြောစရာမဟုတ်အဲ့လိုမှမလုပ်ဘူးဆိုရင်သူတို့ဘဝကလုံးဝတည်ကြည်မဲ့မိသားစုဘဝတွေဖျက်ဆီးသွားမယ်အခုမြန်မာပြည်မှာဖြစ်နေအဲ့ဒါပဲဒီရဲ့တည်ခံအစ်စ်ကဘာလို့လဲဆိုတဲ့အခါကျတော့ဒီနိုင်ငံတော်တစ်ခုလုံးနဲ့နိုင်ငံတစ်ခုလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့ရန်နေရာတွေကိုလက်လွတ်စပယ်အသုံးပြုပြီးတော့တရားဥပဒေစိုးမိုးရေးကိုသူတို့ကိုယ်တိုင်ချုပ်ဖောက်နေတဲ့သူတွေကြောင့်မို့လို့ဖြစ်တယ်ဆိုတာကအထင်သာအမြင်သာကြီးဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုကိစ္စမျိုးဖြစ်လာတယ်ဆိုလို့ရှိရင်တော့အဲ့လိုလူတွေကိုဖယ်ရှားဖို့လိုတယ်။အဲ့ဒီလူတွေမရှိဘဲနဲ့တရားဥပဒေစိုးမိုးရေးကိုတကယ်လိုလားတဲ့တကယ်ကိုတိုင်းပြည်နဲ့လူမျိုးတွေပေါ်မှာလူသားတွေအပေါ်မှာချစ်ခင်တဲ့သူတွေအုပ်ချုပ်တော်မှာသာလျှင်ကျွန်တော်တို့ဒီတိုင်းပြည်ကတည်ငြိမ်အေဂျင့်မဲ့ဖွံ့ဖြိုးတိုးတက်မှာဖြစ်ပါတယ်။အုပ်ချုပ်တဲ့သူတိုင်းကိုယ်တိုင်၌ကကျွန်တော်တို့ဒီဥပဒေကိုချုပ်ဖောက်ပြီးဆိုတဲ့အခါကြလို့ရှိရင်တော့လူတူကနေပြီးတော့သူတို့တော်လှန်မှာဒါကကမ္ဘာသမိုင်းမှာဖြစ်ခဲ့တဲ့အစဉ်အလာကြီးပဲဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီလိုအနေအထားမျိုးမှာကျွန်တော်တို့ဒီမြန်မာနိုင်ငံဟာအဲ့ဒီဘက်ကိုသွားနေတာဖြစ်ပါတယ်။အင်တန်မှကျွန်တော်တို့ဒါစိုးရင်စရာကောင်းတဲ့အနေအထားဖြစ်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ်။
ဒီလိုအခြေအနေမှာတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေသူတဘောသူဆောင်သွားပြီပေါ့နော်ဆရာကျွန်တော်တို့ဘုရားဘာသာစကားလုံးကိုယူသုံးရမယ်ဆိုတော့အနတ္တသဘောသူတဘောသူသူ dynamics ဆက်သူဆက်တာဘယ်လောက်ထိစိုးသွားနိုင
်အဓိကကတော့ခက်ကိုတရားမျှတမှုလိုလားတဲ့ခေါင်းဆောင်တွေပေါ်ပေါက်လာဘုရားအင်္ဂမအရေးကြီးပါတယ်အကျန်းဖက်စီအုပ်စုကဒီမတရားမှုတွေကိုလည်းပြတ်တော့တရားမျှတမှုလောက်ရမယ်ဆိုပြီးဒီလူငယ်တွေကအစားနဲ့ကင်တော်လန်ကြီးကိုဆင်နွှဲတဲ့အခါမှာသူအဓိကအချက်ကပေါ့နော်ဘယ်လိုစိတ်ဓာတ်မျိုးနဲ့ကျွန်တော်တို့ဒီတော်လန်ကြီးကိုလုပ်နေတာလဲအဲ့ဒါအင်တာမအရေးကြီးပါတယ်ဒါကြောင့်မို့ကျွန်တော်ဒီတော်လန်ကြီးကိုစူးစီးတဲ့နေရာမှာတရားမျှတမှုရရှိဖို့လူခွင့်ရတွေကိုလေးစားဖို့ဆိုတဲ့အခြေခံစံချိန်စံနှုန်းတွေနဲ့ကျွန်တော်
ဒီလောကန်ဆောင်ရဲ့နိုင်တဲ့ခေါင်းဆောင်နေလောကန်ဆောင်ရဲ့နိုင်နေကျွန်တော်တို့နောက်လိုက်တည်းရအင်တာမအကြီးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာအဲ့ဟာဒီကိစ္စဟိုဒါကျွန်တော်တကယ်ကျွန်တော်တို့ဒီခိုင်မာမာလုပ်နိုင်တဲ့ဆိုလို့ရှိရင်တောင်းလာရင်းနဲ့အတူတူကျွန်တော်တို့ဒါကြွယ်ကူရေးပါပေါ့နော်တာယာဝပြောတဲ့နိုင်ငံတကူပြန်ပြီးတည်ဆောက်နိုင်မှာဖြစ်ပါတယ်အဓိကကအချက်ကတော့အဲ့ dia dema wadi dia, betul dia atma wadi dia. Kalau dema wadi baga dia, dema wadi dia ni ni jenaruh. Di tehan ni lancar eh, lo ni lo hani, tehan ni lancar eh, pisin je dia. Tuk hari jenaruh mukjat pa. Kalau atma dia, type dia ni ama. Atma ni ni tuap dia type lo miah wa. Atma ni dia type dia ni ama. Dema ni ni type ama mukjat pa. Kalau jauh mulu di luar dia lena kain tuan aje ko, luar luar ni di tengah awal, lena kain tuan aje, nengah aje pihau tu, dekai nengah aje pihga, di mana nengah mata ya wap jor de, nengah cukup cipu tu, federal demokrasi nengah tu tau meh sudah aga tiga cepat pa, eli cepat mah, jenaruh di kengai mama yongji tua de, yongji musi de, sebelo yongji musi belo tuan aje solusi no, tapi ane tema tuan aje le awam meh, mata ya wap jor nengah ulat di tau nengah cepat pa, eli aga jenaruh nengah na alamah cuaca ya meh. Tawon pipi do, cenderu di tuan ayat mari aro. Ali kan yang jenah lolo ni dia surau belajar mana.
Okay sah. Aku di interview lolo ni dia cemah be, ni ya mah be. Asia ni yang jahil wujud, asyik wujud cemah. Malaysia ni yang jahil wujud ka. Di baru ni ayah ni pada bi di desa baru lo biar aku. Asal tak lengan sih saya, bukan dia aku. Sudah jauh tu ane. Eri mubal ma, tiapnya dah ye institution sih dapat tapi siapa lo mubal ni urut.
Di kaca kalau jenaruh di transitional justice sura ni tapol. Taku, lorang ku jenaruh mian piao mesuruh sih, kuyu tu kau lo ni de kisah mian ma. Kalau tengdei name le sura, haga empat ma ye je kisah cepat. Eri lo ma jenaruh ma tengdei name usuruh sih no jenaruh. Di pesaya ada pesan mulia, empat macam ni awal. Kau solusi ni, contohnya siawan ni, cawan siari, alon tiada time apa. No, dekai di turup aku, turup aku mahu kena tu mana ni awal. Contoh, emium ni sesuai bija kajar, jadi ni sesi dah. No, tada piada asap. No, materi time awal, kena contoh di tehan jari muli ni sesuai bija. No, tada piada di ti lawan ni dek kamium mah boleh. No, contoh. Di hari itu permadung dahsi pun luar. Tungguan dah mabe. Jono di, jono sunyi boleh pecah pion ni ada. Emtah mac, jono pama lumbu pi dek kisah ipi pa. Turut aku cipin ni turut pi pa. Enak jauh mulu. Memang naya ngaya tuh hari itu. Tapi naya tu zon ni ne, jono pesen naya boleh dek lebe. Jono senar mac pi dulu. Ayo, jono di pesen pi naya mac lek. Kena jono tempiah ke dulu. Tiada uli semua itu lupa dek lebe. Tapi ni he sampai jauh mac pi pa. Tapi jauh mulu di cengah jaga. Jangan lama fikir tu. Di dahyang lor ni negara, kalau macam lama fikir tu, tu pergi lepian leja jauh fikir. Baru leh sura kacar tu, tu juga anak aku melaya dari ni nebe, jangan yutara macam cepat. No, dah tu di tengah ni dia kisah cepat. Tapi jauh mulu tu juga pesabu ni ga ni dah ni, kalau kita ni kiri melu, jangan ni elu sembilan tengah miba.
Asal mengapa sih? Asalnya kau tu orang ni senyap biro, macam ni kaga. Aku lagi tuan ni deh muat dahkan ni, perlu muat dahnyu pelajaran dalam.
Senjor ni dua orang arah, nama dia cempat siosu, mian lain kongsang ni cempat siosu, ati mana pihu, nama ni nyuci asoya aku, asoya tiap hari ni ati mana pihu lagi luar. Ayo pihu lagi dia kacau lu sih, jono di transition ni pihu ya kalah dorang mati sahwi lengan ni aku, jono di wayang pihu apa jam ni solusi. Jono kebahaya ni ba, wayang apa jam solusi? No, mana ingat tu? Jono dua zon ni, dua zon. Jono di nyanyian ini, tayar wapiran ni ada kau di sana macam dia tu. Jono ni ada alam ni mana?
Okay, saya jadi buat ni. Kau tanya, soalnya dua kali tu kalau muda ni ni, soya ya dia ini bunyi udah ubi apa ni? Jono.
Jaga ro utamanya pasien tersendiri, demokrasi lukun ini ခပြိုင်ကပါအစီအစဉ်မှာရှင်ဆက်လက်ပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဆေဟာနာတင်ပြည့်ရဲ့နောက်ပိုင်းနိုင်ငံတော်ဝန်ဆန့်ကျင်သူတွေကိုစစ်ကောင်စီကနှိတ်ကွတက်ဖြတ်နေတာထက်ဆွေးနွေးဖို့ဖိတ်ခေါ်တာပိုတင့်တော်တယ်လို့ PPSD ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်မှုအဖွဲ့ကယူဆကြောင်းPPSDဦးဆောင်အဖွဲ့ဝင်ကပြောဆိုပါတယ် ဒေါခင် ဆိုးဝင်းကနေ PPSD ဥဆောင်အဖွဲ့ဝင်ဘုံမူကြီးခွန်အောက်ကကိုတွေ့ဆုံမေးမြန်းထားပါတယ်ရှင်
အခု PPSD ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်မှုအဖွဲ့ကြီးအနေနဲ့ပေါ့နော်အခုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေရောနောက်ဆုံးပေါ့လေဒီပြီးခဲ့တဲ့ဒီစစ်ကောင်စီဥက္ကဋ္ဌနေပြီးတော့ဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဘယ်လိုမျိုးဖြည့်ရှင်းဖို့များနည်းလမ်းတွေများရှာဖွေလို့ရခဲ့ပါသလားလို့ဟုတ်ကဲ့
အဓိကကတော့ပုံမှန်ပြည့်ပြဿနာကအရင်ကကနိုင်ငံရေးပြဿနာဖြစ်နိုင်ငံရေးကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ပြိပခါတွေဖြစ်တယ်ပြိပခါမှာလည်းကျွန်တော်တို့မိတ်ဖက်ပြိပခါရှိတယ်ရံဖက်ပေါ့လက်နက်ကိုင်အကြံဖက်ပြိပခါတွေလည်းရှိတယ်အဲ့ဒီဟာတွေကိုချုပ်ငြိမ်းဖို့ဆိုရင်တော့ဘက်ပေါင်းစုံကပါပါဒီပါဝင်တဲ့ပါဝင်လိုက်တဲ့လူတွေအားလုံးပါမှာကျွန်တော်တို့ကဖြည့်ရှင်းလို့ရ
ကျွန်တော်တို့ဖေဖော်ဝါရီလတည့်ရက်နေ့နော်အာနာထိုင်းနယ်ပဲခေါ်ခေါ်ဖွဲ့စည်းဖို့အကြအညီနဲ့ပဲပြောပြောအခုလက်ရှိဒီအုပ်ချုပ်နေတဲ့ဒီ လုံးပြီးတော့နီးမျိုးစုံနဲ့ဒီတိုက်ခတ်နေကိုဟာလာဖမ်းဆီးတဲ့နီးနာတွေเนาะကျွန်တော်တို့ရိုက်နှက်တဲ့နီးနာတွေဒီဟိုတချို့ဟိုစပြတ်တဲ့နီးနာတွေမျိုးမျိုးသုံးပြီးတော့ရက်ရွာတွေဆိုရင်လည်းပဲကျွန်တော်တို့ဟာလာဖြက်ဆီးဖြက်လေးဖြက်ပေါ့မြေလံစနစ်တွေသုံးပြီးတော့လုပ်ခဲ့တဲ့နီးနာတွေသုံးပေါ်လည်းပဲ2022နှစ်နှစ်ဥပိုင်းကနေစပြီးတော့ ယုံကြည်မှုတိစောက်ဖို့လိုတယ်ဉာဏ်ဉာဏ်နှစ်ဖြစ်ပြီးဆိုပြီးတော့မဟာဗျူဟာပြောင်းလာပါအဲပြောင်းလာတဲ့မဟာဗျူဟာအတိုင်းဆွေးနွေးဖို့လမ်းကြောင်းတွေပွင့်လာတဲ့အခါကဆွေးနွေးရလဒ်ကဘလို့ဖြစ်လာဆွေးနွေးပွဲတကားပွင့်တယ်ဆွေးနွေးပွဲအလားလာဒီပေါ်လာတယ်ဆိုတာကအကျန်းဖက်တိုက်ခိုက်နေတာပဲစာရမြန်မာကြီးကောင်းလာ စကားပြောတာစစ်တိုက်တာကပို့ဆိုးတယ်စကားပြောတာကအများကြီးပတ်ပါအဲစကားပြောတဲ့နေရာမှာပဲဘယ်လိုချက်ချေကချက်လက်တွေဘုံသဘောတူချက်တွေရမှာဆိုတာတော့တပွဲပြီးတပွဲတပွဲတပွဲဆက်သွားတဲ့ပုံမှာအဖြေရှာမှာဖြစ်ပါတယ်ဒါကြောင့်ဖြည်းဖြည်းပြောရင်တော့နေပြီးတော့ဆွေးနွေးပွဲတွေကကျွန်တော်တို့အဖွဲ့တွေကသွားရောက်ဟိုဆုံးဖြတ်နေတာတခြားမဟုတ်ပါဘူး ဒီတက်ကအပြစ်ခရရစေဆက်လက်ထိန်းသိမ်းထားဖို့လိုတယ်နှစ်ကပြဿနာတွေကိုဖြေရှင်းဖို့အတွက်နီးနာရှာဖို့လိုတယ်နော်တစ်ဖွဲ့ချင်းဆွေးနွေးပင်မဲ့တပီလုံးတိုက်တာနဲ့ပြည်လေချင်းတော့ဖွဲ့အားလုံးပါပါရမယ်ဆိုတာကိုလည်းကျွန်တော်ကပြပြထားပြီးသားဖြစ်ပါတယ်ဒါကြောင့်တစ်ဖွဲ့ချင်းကနေအစုအဖွဲ့နဲ့တွေ့အစုအဖွဲ့ကနေအားလုံးပါဝင်နဲ့တွေ့ဆုံမှုကိုတဖြည်းဖြည်းတိုးချဲ့သွားလို့ရရင်တ
ပါကျွန်တော်တို့ဒီလိုဖန်စီသားဖြတ်နေတာတွေအများကြီးရောပါနိုင်တယ်လို့ကျွန်တော်တို့ကပြောလဲပါတယ်ဟုတ်ကဲ့ပါအခုသူနဲ့အဲဒီဘုရားဝင်မရောက်နိုင်တဲ့တွားတွေ့တဲ့အဖွဲ့ကြီးပေါ့နော်ဒီဟိုအဖွဲ့ကြီးတော်တော်များများရှိပါတယ်အဲ့ဒီအဖွဲ့ကြီးကသူတို့နဲ့တွေ့တဲ့အခါမှာသူနဲ့တွေ့တဲ့အခါမှာဒီနေတောင်းဆိုတာတွေရှိပါတယ်ကိုပိုင်အုပ်ချုပ်ကြီးဒီနေတောင်းဆိုတာတွေရှိပါတယ်အဲ့ ကျဲနေတဲ့ကင်တွေကပူလွယ်မယ်လို့ယူဆလို့တပွဲနဲ့ခွဲတွေ့တာဖြစ်ပါတယ်အစုအဖွဲ့နဲ့တွေ့ရင်ဆွေးနွေးတဲ့ပြဿနာတွေကပြည်တော်မှုတခွန်းလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်လာတော့ဖြေရှင်းဖို့မင်းနဲ့ခက်ပြန်မင်းနဲ့ပြန်ပြန်လာတယ်ဒါကြောင့်တပွဲချင်းကနေလာရင်ရှင်းဖို့လွယ်တယ်ဆိုတော့တပွဲချင်းနဲ့စပြိုးတာပဲအဲ့ဒါစပြိုးတဲ့အချိန်မှာပဲ ตะชู่อพ่อก็อะลาปรุโลยินเพ็ดเนี่ยปีเนี่ยเส้นทางโหแต่ร้านเนี่ยตะชู่อพ่อก็တော့กูเป็นอุชุพ่อก็ดีป่าโหโลเนี่ยตะชู่อพ่อก็တော့บาดีป่ามาไม่อยากเลยกูติดถูกท้องกินเลยซาสิเพ็ดหมดเลยอยากบีตาอพ่อเนี่ยก็เลยอยากบีตาปีเนี่ยเนี่ยก็เลยอ่ะปีเนี่ยอพ่อที่บ่ชื่อก็อุบัติเยเสื้อกวนโหลอ่ะปีเนี่ยแท้มาชื่อเนี่ยดีๆตรุปีเนี่ยโหหลุမျိုးบ่เลยปีเนี่ยชื่อเนี่ยหลุမျိုးฤาเนี่ย สาเปตัญญากวนโหลเอ่อพ่นมิ้วเยโหลล่ะเนี่ยตัวเราป่วยจนเปลี่ยนไปแล้วครับจ้ะแล้วดิละชื่อเอสซีซีก็เลยด่าลงไปไหนเนี่ยด่าไปไหนกูด่าก็อุบัติโหสร้างมาอุบัติเจ้าเนี่ยเนาะพ่นที่บ่ชื่อกันอุบัติเปลี่ยนเยซวยได้เฉยมาอุบัติเนี่ยปัดท้ามาอธิเพิ่มมาโอ้เกษตรเนี่ยอะแล้วอดิอุบัติเนี่ยเปลี่ยนเปลี่ยนท้าหน่อยอ๋อสร้างมาโหละอภิเพิ่มรู้ไปจ้ะบ่า ผมบอกตะบีลงปริปักตะบีลงปริปักยัดใส่ออกไม่รู้นี่น่ะชาไม่เลยสุดาจ้ะแล้วตะเพื่อเจ้มาซุนนี่พวกอาเน่บ่าอาเน่ทุกทะเพียงตะแพเอเชียเพชรได้นี่ปิรอบักก็เลยแก้ลาๆเค้าเหมียวพวกกฤษะเป็นผู้เปล่าบ่าเหมียวเจ้าไม่เปล่าเนี่ยไอ้น่ะจู่ไปเลยတော့ตะနိုင်ငံลงถึงโลโลยก้องเลยเปล่าว่าแค่ก็ได้จ้ะอสุเพื่อเนี่ยด้วยเนาะตะနိုင်ငံลงกฤษะเปล่าจ้ามาဖြစ်ပါ
ဟုတ်ကဲ့ပါအခုဟိုနှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်အခုဒီ SSC ဒီအစစ်ကောင်စီလက်ရှိအစစ်ကောင်စီအခွင့်အရေးနေတဲ့ဒီနှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုကိုင်ဆွဲထားတာပါဒါပေမဲ့ဟို NUG တို့ CRPH တို့ဒီတစ်ဖက်အတိုက်ခံအဖွဲ့စည်းတွေကတော့ဒီနှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာဘယ်လိုသဘောထားပါလဲရှင်ကျွန်တော်တို့ကတော့အဲ့လိုပြောရင် ဟုတ်ပါမှာနှစ်ထောင်ရှစ်ဖွဲ့စည်းပုံအနေအငြိဟောအာဏာထိန်းတယ်ပြောပြီးတော့အခုလက်ရှိအုပ်ချုပ်နေတယ်။အန်ယူဂျီကတော့ပြတ်မယ်လို့သူကမေးတိုက်ကျင်းကြတယ်။ထို့အတူပဲအန်ယူဂျီရွေးကောက်ပွဲနိုင်လာတဲ့2020ရွေးကောက်ပွဲရလဒ်ကိုအက်စီစီဘက်ကဖြတ်သိမ်းပြီးပြီ။ဒါဆိုတော့အက်စီစီဘက်က2020ရွေးကောက်ပွဲရလဒ်ကိုဖြတ်သိမ်းတဲ့အတွက်ရလဒ်ကနေပေါ်ထွက်လာတဲ့အစုဖွဲ့တွေကတရားမဝင် ထိုင်းရတယ်ပြောတော့ပိန်းရတယ်ပြောလို့လက်ရှိစိတ်အစီအရတယ်ဘဝကြီးပြဿနာရှင်းဖို့ထမှာသူလဲစိတ်ဟိုလာနေတဲ့ပါဘူးထိုးတူပဲကျွန်တော်တို့အေးအိုတွေကလည်းစိတ်ဟိုလာနေပါဘူးအဲ့ဒါလို့သုံးပွင့်ဆိုင်အနေဆုံးသုံးပွင့်ဆိုင်နောက်ရှင်းမှဒါပြပြပနာရှင်းမယ်အဲ့ဒီမှာရှင်းဖို့ခွင့်ရေးကိုပဲကျွန်တော်တို့စောင့်နေကြဘယ်သူပဲကိုဘယ်သူကိုလိုက်လို့ဘယ်သူကပါလို့နာလို့မဟုတ်ကျွန်တော်တ ော်တို့က NUG ကိုပမာပြည်နိုင်ငံရေးလိုအပ်ချက်ရပေါ်လာတယ်လို့ကျွန်တော်တို့မှတ်ချက်ပေးတယ်ကျွန်တော်တို့ PBS ရဲ့အဖွဲ့ဝင်တွေအနေနဲ့ကိုတစ်ဖွဲ့ချင်းအလိုက်မူချပြီးတော့နော်ကူညီပံ့ပိုးလို့ရတယ်လို့ပြောတယ် PBS တစ်ခုလုံးအနေနဲ့မဟုတ်မိတ်ဖက်အနေနဲ့တော့ထားတယ်အပြင်မှာပြုတယ်ဆိုတော့နိုင်ငံရေးစကားအောင်မတော့မိတ်ဖက်ရန်ရန်ဘူးမဟုတ်ပေါ့မိတ်ဖက်ထို့တူပဲကျွန်တော်တို့ဆွေးနွေးပဲ NCA လက်မှတ်ထိုးပဲကတတ်မတော်နဲ့အခု SAC ကရှိတယ်ဒါလည်းကျွန်တော်တို့မိတ်ဖက်ပဲဒါကြောင့်နှစ်ဖက်စလုံးကိုစကားပြောလို့ရတာက law ဆိုတဲ့စုဖွဲ့မှုက PBS ပဲရှိတယ်ကိုတစ်ဖွဲ့နဲ့တစ်ဖွဲ့ကစကားပြောလို့မရသေးတဲ့အခြေအနေရှိတယ်
အဲ့တော့ PBS ရဲ့အနေထားရှင်းလဲလျှောက်တာပြားလဲဆွဲတာဆိုတဲ့အနေထားမျိုးဖြစ်ပါလေ
အနေနဲ့ထားကနေပြီးတော့တပီလုံးအတွက်ပြစီဆုံးဖြောင်းမှုအသက်ပါဆုံးဖြောင်းအ ਨੇ ဆုံးဖြောင်းဝေဖန်ကြိုးစားနေတဲ့ကာလဖြစ်ပါတ
ယ်ဟုတ်ကဲ့ပါ NCAD ပေါ့လေဒီဟိုနေရှင်းဝိုက်ဆီးဖိုင်ယာပေါ့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရက်စဲရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ပေါင်းအလုံး၁၀ဖွဲ့မှာဒီစက္ကဆရဲ့ဖိတ်ကြားမှုကိုစက္ကဆအစ်စ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ကြားမှုကိုလက်ခံတာ၆ဖွဲ့လောက်ရှိမှာဖြစ်ပါတယ်เนาะအဲ့တော့ဒီ NCA အဖွဲ့တွေကဒီ10ဘွဲ့စလုံးရဲ့ဟိုဘုံသဘောတူညီချက်တွေပါလေရောရှိပါလားရက်တီချက်တွေ
ဥပမာကျွန်တော်တို့ NCA လက်မှတ်ထိုးတဲ့က NCA ပေါ်မှာဘုံသဘောတူတာပြီးသားဖြစ်တယ်နံပါတ်1နံပါတ်2က NCA ကိုအကောင့်ထဲပေါ်တဲ့နေရာမှာเนา นางงานก็เสร็จสรรในเนี่ยมาไอ้ที่อยู่กับป่วยเนี่ยผิดปอล่ะเนี่ยอสูยะฤทธิ์เสร็จสรรในเนี่ยมาจนเราได้จนๆแล้วลงมั้ยตัวนี้ก็เสร็จป่วยป่ะเนี่ยปิเปียสิก็ป่วยแล้วปิเปียสิป่วยเสร็จป่วยเนี่ยในนั้นลงอยู่เนี่ยดิตะชู่อภ่เนี่ยก็คณะจนเราบอกเลยดิไม่แพ้ป่ะมหาเมฆเส้นเนี่ยจ่อหล่นพี่แล้วปูบ้องสอยัดตาเนี่ยฉิลาได้ขาจ้ะแล้วไอ้มหาเมฆเส้นเนี่ยจ่อหล่นพี่ปูบ้องสอยัดตาเนี่ยผ่เนี่ยก็ မှမလိုက်နိုင်တော့မလိုက်နိုင်တဲ့ခါကျတော့ SC တရားတော့မထွက်ပေါ်ဘူးမူတိုင်းလည်းမလိုက်နိုင်တဲ့ခါကျတော့တို့အပေါင်းလက္ခဏာဖွဲ့ထားပါဆိုတော့ကျွန်တော်တို့က7 plus 3ပေါ့ခုနှစ်အပေါင်း3 PPS ကြီးတစ်ဆယ်လို့ကျွန်တော်အဲလိုပြထားမှာဒါကြောင့်ခုနှစ်ကတော့အကျယ်လေးရှိတယ်3ကတော့ကျွန်တော်တို့ဝိုင်းရံပတ်မှုပါဝင်နေတယ်သို့တော့ဒီအတိုင်းအတိုင်းတော့အချိန်ပြည့်တော့မပါတော့ဘူးဒါမှမဟုတ် NCA ဝိုင်းနံပါတ်ရှိနေတယ
်ဟုတ်ကဲ့
အဲ့ဒါကတော့ကျွန်တော်ဟိုဘယ်မှဘူးတော့မသွားကြပါဘူးရှိပါဟုတ
်ကဲ့ပါဟိုနောက်ဆုံးတစ်ခုအနေနဲ့ကဒီဟိုအာဆီယံရဲ့ပေါ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အထူးတန်တမန်နဲ့ဟိုသူကဟို EA ကိုဖွဲ့စည်းရင်းနဲ့တွေ့ဖို့ရှိရတယ်လို့လည်းပြောထားတာရှိပါတယ်သူနဲ့ရောတွေ့ဖြစ်ပါလားရှင
်ကျွန်တော်တို့ဧပြီလ2ရက်နေ့မှာနေပြည်တော်မှာကျွန်တော်တို့ခုနှစ်ဖွဲ့နဲ့တွေ့ပါတယ်ဒီနေပြည်တော်သတ်တွေ့တဲ့ကျွန်တော်တို့ PPS ဖွဲ့ဝင်ခုနှစ်ဖွဲ့နဲ့ခုနှစ်ဖွဲ့ကုသလေဖွဲ့ပေါ့ကျွန်တော်တို့ကတော့ PPS delegation လို့ခေါ်တာအားလုံး14ယောက်ပါပါတစ်ဖွဲ့နဲ့ရောက် delegation ဖွဲ့ခေါင်းဆောင်ကငင်းချိုင်းရေးကောင်စီကဒေါက်တာနော့ကော်ကော်ထူပြပါသူဦးဆောင်ပြီးတော့သူကုသလေ press ကိုခေါ်နေတွေ့တယ်ကျွန်တော်တို့ပြင်ဆင်ပေးလိုက်တဲ့ handout PPS ရေးကြောင်းစာတွေပေးလိုက်တယ်။နောက်ပြီးတော့ presentation ပေါ့သူအဖွဲ့ကောင်းတော်နေနဲ့တင်ပြအောင်အစားတမ်းပေးလိုက်တယ်။သူတို့လွတ်လွတ်လပ်နဲ့သူတို့တွေ့ခွင့်ရခဲ့ပါလား။အဲ့ဒီတွေ့ခွင့်ရပြီးတဲ့နောက်မှာ press conference ကိုတိုင်ကလည်းလွန်ခဲ့တဲ့6ရက်နေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ပြောပါလား။ဒီတစ်ခေါက်သွားတာသူတို့အနေနဲ့အဲတိုင်းသာလက်နက်ကိုင်အဖွဲ့6ဖွဲ့သူကပြောတာ6ဖွဲ့တကယ်တော့အလုံး9ဖွဲ့ပါคนน่ะป่วยได้ด้วยเนี่ยสรุปทุบเยอะว่ะ
อุตตรายีพี่รู้เฉยไปพี่แล้วโหสิทธิ์ศีลศีลที่จ้าไปเนี่ยด้วยเจตสุอายิเต็มมาดิเ
จตสุเต็มมาแล้วครับมาครับ
ဒါကတော့ VOE အကြီးတဲ့ editor Dawkins Sowin ကနေပြီးတော့ဒီ PPSD ရဲ့ဥဆောင်အဖွဲ့ဝင်ဘိုမှုကြီးခေါက်ကာကိုတွေ့ဆုံမေးမြန်းခဲ့တာပါ။စနေညကျန် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ကြရအောင်ပါရှင်။မြမအရေးအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြမပြည်ကိုတတိယအကြိမ်သွားရောက်ဖို့ပြင်ဆင်နေပြီးမြမနိုင်ငံကိုအကူအညီပေးဖို့သူ့ရဲ့စ조사မှုတွေကိုလည်းလက်လျှော့လိုက်မှာမဟုတ်ဘူးလို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆွန်ဟွန်းကသတင်းတောက်တွေကိုပြောပါရယ်လာမယ့်စက်တင်ဘာလအစောပိုင်းမြမပြည်ကိုတတိယအကြိမ်သွားဖို့ပြင်ဆင်ထားတယ်လို့လည်းဆိုပါရယ်ဒါပေမဲ့မြမစစ်ကောင်စီဘက်ကတော့အခြေအနေတွေကိုထိမ့်သိမ့်တိမ့်ကင်တွယ်ဘို့ကိုလည်းသူကတတိပေးထားပါဗျ။နိုင်ငံရေးလှုပ်ရှားသူ၄ဦးကိုတေတံစီရင်ကွပ်မြက်ခဲ့တာဟာမြန်မာနိုင်ငံတည်ငြိမ်အေဂျင်စီဘို့အာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေခဲ့တယ်လို့လည်းကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါဗျ။ထိုင်ဝမ်ကို American Outlook တော်ဥက္ကဋ္ဌနန်စီပလိုစီရောက်လာခဲ့ပြီးတဲ့နောက်လက်တုံ့ပြန်မှုအနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးစစ်ရေးလေ့ကျင့်မှုတွေကိုလုပ်နေရမှာအခုစနေနေ့မှာလဲတရုတ်လေယာဉ်တွေနဲ့စစ်သင်္ဘောတွေဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့စစ်ရေးလေ့ကျင့်နေကြတယ်လို့လည်းထိုင်ဝမ်ကပြောပါတယ်။တချိန်တည်းမှာပဲ American နဲ့လုံခြုံရေးနဲ့အခြားကိစ္စရဲ့ဆိုင်ရာဆွေးနွေးမှုတွေကိုလည်းတရုတ်ကရပ်ဆိုင်းထားပါတယ်ရှင်။စနေညချမ်း VOA မြန်မာပိုင်းအစီအစဉ်အတွက်သတင်းချင်းချုပ်ကိုပြောပြခဲ့တာပါဒီကနေ့ညအစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Nashua Kelly ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Tiran Wan ပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့ကမ္ဘာတစ်လွှားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ် BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစေရှင်ကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.